မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American အတန်ရဲ့2019ခုနှစ် February လ6ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာမဲ့အစီအစဉ်တွေသမတ်တော်နဲ့ထွန်းကနိုင်ငံတော်အခြေပြမင်ကောမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်။လက်နက်ကန်ပိပကတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပေါ်မြန်မာဆွေရောက်ဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအမြန်ဆုံးပြင်ဆင်နိုင်ရေးအတွက်ပူးပေါင်းကော်မတီတရက်ဖွဲ့စည်းရေးအရေးတကြီးအစုကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အားလုံးပူးပေါင်းပါဝင်ပြီးတဘောတူညီမှုရရှိတဲ့
ပြည်ထောင်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟိန်ပြောသွားတာပါ။သတင်းပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီကြောင်းနဲ့အတူချင်းပြည်နယ်ပလက်ဝစစ်ဘေးရှောင်200ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ဖက်မှတောင်းတင်နေတဲ့အကြောင်းသမ္မတထရမ့်ကဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုမနေ့အင်္ဂါနေ့ညကပြောဆိုသွားတဲ့အကြောင်းစတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင်။
အမေရိကန်တောင်ပိုင်းနယ်စပ်မှာတိုင်းကာမဲ့အစီအစဉ်တွေသမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ကွန်းမှာတက်မှန်တိုက်တွန်းပြောဆိုလိုက်ပါတယ်။တိုင်းကာမဲ့ကုန်ကြမ်းစည်တွေသဘောတူညီမှုမရနိုင်တဲ့အတွက်အစိုးရလုပ်ငန်းတွေနောက်တစ်ကြိမ်ရက်ဆိုင်ကောင်းရက်ဆိုင်ရဖို့ရပ်ပေါင်းလိုက်တာကြံတော့တာကိုလည်းသမ္မတကသတိပေးထားတာပါ။အစဉ်မြင့်မြင့်မဟာဗျူဟာချက်ချက်တမ်းပြီးတိုင်းကာမှာဖြစ်ကြောင်းသမ္မတကကြေပြူပြောကြားထားပြီးမြင်လဲနိုင်ငံတော်ရေးပေါ်ချင်းနေချင်ညာဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူး။သမ္မတအတွက်မဲဆွယ်ချိန်မှာတိုင်းကာမဲ့အစီအစဉ်ကိုအတိတ်ကမူဝါဒတစ်ခုဖြစ်နေကြေပြူထားတဲ့သမ္မတကနိုင်ငံတော်ခြေပြမင်ကွန်းမှာမက္ဆီကိုနိုင်ငံနဲ့နယ်စပ်ကအန်ဒီယန်ရှိတဲ့ခြေနေတွေကိုတော်တော်များထည့်သွင်းပြောဆိုသွားတာပါ။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူတွေကိုရင်ညွှန်းပြီးမင်ကွန်းပြောနေတဲ့အချိန်မှာပဲအမေရိကန်ကိုလူအုပ်ကြီးချိန်ပြက်လာနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။လော်တိုနီယက90ရေရှိမောက်ဒုတိယအချိန်ဖြစ်နိုင်ငံတော်ခြေပြမင်ကွန်းပြောကြားတဲ့အောက်လုပ်တော်မှာတော့အတိုက်ကန်ဒီမိုကရက်ပါတီကလူများစုခေါင်းဆောင်နန်စီပလိုဆီကသမ္မတရဲ့နောက်ကျောင်းမှာအောက်လုပ်တော်ဥက္ကဋ္ဌဖြစ်နေရှိနေကြတာပါ။မနေ့ကနိုင်ငံတော်ခြေပြမင်ကွန်းမှာသမ္မတထွန်းကညီညွတ်ရေးနဲ့ပါတီဆွဲကင်းရေးကိုလည်းတိုက်တွန်းခဲ့တာပါ။ဒါမှမဟုတ် Twitter လူမှုကွန်ရက်ကနေသမ္မတထွန်းကပုတ်ကတ်ဆော်ကားတာလောင်ပြောင်ခေါ်တဲ့အသုံးအနှုန်းတွေနဲ့တက်ခက်ခံရလိမ့်ရှိတဲ့အတိုက်ကန်နိုင်ငံရေးသမားတွေကတော့သမ္မတရဲ့သတင်းစကားကိုဘလောက်ထိလက်ခံရမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူး
။သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်ကွန်းအပေါ်တုံ့ပြန်ပြောဆိုခဲ့တဲ့ Stacey Abrams ကအမေရိကန်ပြည်ထောင်စုပို့ပြီးတော့အာကောင်ခိုင်မာလာစေရေးနိလန်တဲ့အနေနဲ့တရားမျှတမှုရှိတဲ့လူမှုစီးပွားရေးအပေါ်ထပ်ပြီးတော့တန်လိုက်ထန်ချလုပ်ကိုင်မှုတိုက်တွန်းပြောဆိုသွားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာကပ်ပြီးတော့ရှုံးနိမ့်ခဲ့တဲ့ Abrams ကနိုင်ငံပြဿနာတွေအပေါ်မှာသမ္မတထရမ့်ရဲ့ကင်တွယ်ဆောင်ရွက်ပုံကိုအလွန်အမင်းစိတ်ပြတ်မိပေမဲ့သမ္မတထရမ့်ရှုံးနိမ့်သွားတာမျိုးတော့မလိုလားဘူးလို့ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းသမ္မတအနေနဲ့အမှန်တွေကိုပြောဖို့သူ့ရဲ့တာဝန်ဝတ္တရားတွေကိုလေးစားဖို့နဲ့အမေရိကန်နိုင်ငံရဲ့ထူးခြားတဲ့မတူကွဲပြားမှုတွေအပေါ်လေးစားမှုရှိဖို့ကိုလည်း Stacey ကတိုက်တွန်းသွားတာပါ။တခါသမ္မတထရမ့်ကြောင့်ပြီးခဲ့တဲ့လကအစိုးရရန်နာတချို့စံချိန်တင်ရန်နာတော်ခဲ့ရတဲ့အတွက်ဝန်ထမ်းပေါင်း၈သိန်းကျော်ထိခိုက်ခဲ့ရတဲ့လို့ရပေါ်မှာလည်း Abrams ကပြစ်တင်ဝေဖန်သွားပါတယ်။အစိုးရဝန်ထမ်းတွေရဲ့လူနေမှုဘဝတွေကိုနိုင်ငံရေးကစားကွယ်မှာထည့်သွင်းအသုံးချတာဟာဂုဏ်သိက္ခာမဲ့တဲ့လို့ရဖြစ်တယ်လို့အဲ့ဒီလို့ရဟာအမေရိကန်သမ္မတရဲ့ stand ထွင်တဲ့လို့ရတကူတာဖြစ်တယ်လို့လည်းသူကဝေဖန်ခဲ့တာပါ။တဟာအမေရိကန်ပြည်သူပြည်သားတွေကိုလည်းမကသူရဲ့စံတန်ဖိုးတွေကိုပါပြစ်ပယ်တဲ့လို့ရဖြစ်တယ်လို့လည်းသူကပြောဆိုသွားပါတယ်
။အမေရိကန်နိုင်ငံရဲ့မူဝါဒရေးရနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်ခြေပြမင်ကွန်းမှာထည့်သွင်းပြောဆိုရမှာအမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာတိုက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးအမေရိကန်အစိုးရကအချိန်မီမူဝါဒချမဆောင်ရွက်ခဲ့ရင်မရှောင်သာမလွဲသာကျင်ဝမယ်လို့သမ္မတကပြောနေတဲ့ပရိသတ်တွေကိုဟန်တားနိုင်ရေးကိစ္စတွေကိုလည်းပြောဆိုသွားပါတယ်။အာဖဂန်နဲ့အီရန်နိုင်ငံတွေကစစ်ပွဲတွေမှာအကြီးအကျယ်အကုန်ကျခံတုံးဆွဲနေရတာတွေ2000ခုနှစ်ကစလို့အမေရိကန်တပ်ဖွဲ့ကို9000နီးပါးတိုက်ဆုံရတာတွေကိုလည်းသမ္မတထွန်းကအလေးထားပြောကြားသွားတာပါ။အာဖဂန်နိုင်ငံမှာနှစ်ပေါင်းများစွာတိုက်ခတ်ခဲ့ပြီးတဲ့နောက်အ ਨੇ ဆုံးငင်းငင်းရေးအတွက်ကြိုးစားဖို့အချိန်တန်ပြီးဖြစ်တဲ့အကြောင်းနဲ့တာလီဘန်တပ်ဖွဲ့တွေဘက်ကလည်းအလားတူဆန္ဒရှိနေကြောင်းလည်းပြောဆိုသွားပါတယ်။
ဒီနေ့ကမြောက်ပိုင်းနဲ့စီးပွားရှိခိုင်းကနေရာထရိုမြောက်ကိုရီးယားပေါ်တမန်ဆက်ဆံရေးမူဝါဒတတိကြောင့်ပစိဖိတ်အမေရိကန်နေပြန်လည်လာတယ်လို့ပထမဆုံးခြေထည်သည့်ဆွေးနွေးပွဲတောင်ပိုင်းနျူကလ িয়ার နဲ့သဘောထားကိုလည်းနိုင်ငံတော်အခြေပြမိန်ကုန်းမှာသမ္မတထရမ့်ကထည့်သွင်းပြောဆိုသွားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဒုတိယအကြိမ်ဖြစ်ဗီယက်နမ်နိုင်ငံမှာဒီလကုန်ပိုင်းတွေ့ဆုံမယ်လို့တမ္မတထရမ့်ကအင်္ဂါနေ့ညကပြောတဲ့နိုင်ငံတော်အခြေပြမိန်ကုန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။ဖေဖော်ဝါရီလ22ရက်နေ့မှာထိပ်တီးတွေ့ဆုံမယ်လို့ကြေညာတဲ့အချိန်မှာမြောက်ကိ အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးတွေနှေးကွေးနေကြတာဖြစ်ပါတယ
်ဗျူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပုံတွင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနဲ့ကံပြုတ်ကတိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခတွေထပ်မံထွက်ပြေးလာနေတဲ့ပုံမြန်မာဆွေအကိုဘင်္ဂါဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်နယ်နဲ့တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂါဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်မတ်ကြီးကိုစစ်ခေါ်ပြောဆိုတာဖြစ်ကြောင်းဘင်္ဂါဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကိုကပီ AFP သတင်းကဖော်ပြလိုက်တာပါ။ထွက်ပြေးလာသူအရေအတွက်တိုးလာနေပြီးနေဆက်မှာရှိနေသူတချို့ကလည်းမကြင်ထပ်မံဝင်ရောက်လာဖို့ရှိတာကြောင့်တိုက်ပွဲတွေရပ်တန့်နေအောင်ဆောင်ရွက်ဖို့မြန်မာဆွေအကိုတိုက်တွန်းခဲ့ကြောင်းလည်းအမည်ပေါ်လိုဘင်္ဂါဒေ့ရှ်နိုင်ငံခြားရေးဌာနအရာရှိကပြောဆိုထားပါတယ်။ဒါမှမဟုတ်နောက်ထပ်အသစ်ရောက်လာတယ်လို့ဆိုရဲလူကြီးကင်းကနဲ့တိကျလို့ပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံကဖျက်ပြေးလာသူတွေကဘင်္ဂါဒေ့ရှ်နိုင်ငံတောင်ပိုင်းဗန္ဒာဗန်ခရိုင်ကလူစုရပ်ပုံနေတဲ့ဒေသကနေဝင်ရောက်လာတာဖြစ်ကြောင်းလဲဘင်္ဂါဒေ့ရှ်နိုင်ငံဆောင်တပ်ဖွဲ့ဝင်တူကိုကူကပီးတင်းမှာဖော်ပြထားပါတယ်။ဘင်္ဂါဒေ့ရှ်နိုင်ငံဘက်ကကန့်ကွက်ချက်နဲ့ပတ်သက်လို့မြန်မာတောင်ဝင်ရှိသူတွေဘက်ကတစုံတရာတုံ့ပြန်တာမျိုးတော့မကြားသေးပါဘူး။ခိုင်ပြင်းနဲ့ကြောက်တော်မျိုးကရဲကင်းစကန်တွေကိုအခလန်းနဲ့ကိုက်တပ်ဖွဲ့အေအေကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာစီးနင်းတက်ခတ်ခဲ့ပြီးနောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေကလက်လံရှင်းလင်းရာကတပ်ပွဲတွေလည်းတချို့ပြန်ဖြစ်ပေါ်နေတာပါ2019ဩဂုတ်လတုန်းကခိုင်ပြင်းနဲ့မြောက်ပိုင်းမှာရှိတဲ့ရဲကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရုံးညာဆွေးနွေးဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလက်လံရှင်းလင်းတဲ့စစ်စီရေးရုံးအတွင်းတိုင်းနဲ့ချီရုံးညာတွေထွက်ပြေးခုန်လုံနေတဲ့အတွက်ပြန်လည်လက်ခံမှုဘင်္ဂါဒေ့ရှ်နိုင်ငံနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲနောက်ထပ်ဒုက္ခတွေဖြစ်ပြည့်ရင်းနေလဲဖတ်ပေါ်လာတာဖြစ်ပါတယ်မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားရင်ပဲဖြစ်ပြည့်စွာသူတွေကိုစစ်စစ်ပြီးပြန်လည်လက်ခံမှုကတိပြုထားပါတယ်
2018ခုနှစ်မှာကျင်းပခဲ့တဲ့ကြာကာလလွှတ်တော်ရွေးကောက်ပွဲကိုပြည်ပကကြားဝင်နောက်ဆက်ချင်းရှိမရှိအမေရိကန်အစိုးရကနောက်ဆုံးအကဲဖြတ်စစ်ဆေးခဲ့တာမှာအမေရိကန်ရဲ့မဲပေးမှုစနစ်အပေါ်ပြည်ပကဝင်ရောက်ဆွဲဖက်မှုမျိုးတွေမတွေ့ရဘူးဆိုပြီးကောက်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းမဲရလဒ်တွေအပေါ်ပြည်ပရဲ့လွှမ်းမိုးမှုရှိမရှိဆိုတာကိုတော့အစိုးရဘက်ကပြောဆိုခြင်းမရှိပါဘူး။အမေရိကန်တရားရင်းနဲ့ပြည်ထရေးဌာနကဌာနအသွင်းသာထုတ်ပြန်တဲ့အချိန်ခါမှာအမေရိကန်ကြားကာလလွှတ်တော်ရွေးကောက်ပွဲကျင်းပရာအဆောက်အုံတွေဒါမှမဟုတ်နိုင်ငံရေးစုဝေးပွဲတွေမှာပြည်ပအစိုးရဒါမှမဟုတ်ပြည်ပအေဂျင့်တွေဘက်ကလာပြီးတော့နောက်ဆက်တဲ့တက်တဲ့အထောက်အထားတွေဒီကနေ့ထိမတွေ့ရဘူးလို့မနေ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုပြည်ပကကြားဝင်နောက်ဆက်မှုကိုနိုင်ငံတော်ရေးပေါ်အခြေအနေဖြစ်သတ်မှတ်ပြီးအမေရိကန်ရွေးကောက်ပွဲမှာမမှန်သတင်းဖြန့်ပြီးတော့စိုက်ဘာတိုက်ခိုက်မှုမှာပတ်သက်မှုရှိတဲ့သူတွေကိုတန်ခတ်အရေးယူဖို့ပြစ်ခဲ့တဲ့စက်တင်ဘာလမှာသမ္မတထရမ့်ကတစ်ချက်လိုအမိန့်ကိုလက်မှတ်ရေးထိုးခဲ့တဲ့အပေါ်အခုလိုပူပေါင်းစုံစမ်းပြီးတော့အစီရင်ခံစာထုတ်ပြန်လိုက်တာပါ။အဲ့ဒီအစီရင်ခံစာကိုသမ္မတထရမ့်စီတင်လာနေကပေးပို့ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအီရန်ရုရှားနဲ့တရုတ်နိုင်ငံတွေကအမေရိကန်ရွေးကောက်ပွဲကိုကြားဝင်နောက်ဆက်ခဲ့တဲ့ဆိုပြီးအမေရိကန်ထောက်လိုက်ရဲ့အတိုင်းဝိုင်းကကနဦးတွေးရှိထားတဲ့အဖြစ်တဲ့အတွက်အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာကအဲ့ဒီနိုင်ငံတွေအပေါ်စီးပွားရေးအရတန်ခတ်ပိတ်ဆို့မှုဒါမှမဟုတ်တခြားပြင်းထန်တဲ့အရေးယူမှုတွေချမှတ်ရေးတွန်းအားဖြစ်လာမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
ဩစတြေးလျနိုင်ငံမှာဒုက္ခသည်ဖြစ်ကိုလိုနီရဲ့ဗိုင်းနိုင်ငံသားဘောလုံးသမားကိုနေရက်ပြန်ဖို့ဗိုင်းနိုင်ငံရဲ့တောင်းခံချက်ကိုဖန်ဆီးထားတဲ့တိုင်းနိုင်ငံကတရားရုံးမှာကြားနာပြီးစီမှသာလွှတ်ပေးနိုင်မှာဖြစ်ကြောင်းထိုင်းရနာဘဏ္ဍာကပြောလိုက်ပါတယ်။ဗိုင်းနိုင်ငံသားဘောလုံးသမားဟာကင်းအာရိုက်ပီကိုဒုက္ခသည်ဖြစ်ကိုလိုနီရဲ့ဩစတြေးလျနိုင်ငံပြန်ဖို့ရေးထိုင်းနိုင်ငံကိုဩစတြေးလျဆူရကားသာမကအားကစားဖွဲ့စည်းရင်းနဲ့လူခွင့်ရေးလှရှာမှုအဖွဲ့တွေကပါဖိအားပေးနေကြတာပါ။ဖန်ဆီးခံဘောလုံးသမားကတော့ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့ဗိုင်းနိုင်ငံကိုပြန်ဖို့ခံရမယ်ဆိုရင်ညှဉ်းပန်းနှိပ်စက်ခံရမှာဆိုရင်လည်းအကြောင်းပြောဆိုထားပါတယ်။ဗိုင်းနိုင်ငံကတော့ရက်စကန်တစ်ခုကိုမီးရှို့မှုမှာပတ်သက်ဆက်နွယ်မှုဆက်ဆွဲချက်နဲ့2014ခုနှစ်တုန်းကမျက်ကွယ်မှာသူ့ကို1090နှစ်စီရင်ချက်ချထားတဲ့ဘောလုံးသမားကိုနေရက်ပြန်ဖို့တောင်းခံထားတာပါ။ဘောလုံးသမားကတော့ဆက်ဆွဲချက်ကိုငြင်းဆန်ထားပါတယ်။သူကတော့ထိုင်းနိုင်ငံဘန်ကောက်မြို့ကိုပြေးခဲ့တဲ့နှစ်နိုဝင်ဘာလကရောက်လာချိန်မှာပဲဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးပြီးပြီးချင်းဆိုလိုနေရက်ပြန်ဖို့ဗိုင်းနိုင်ငံကတရက်တောင်းခံထားတဲ့အကြောင်းလဲထိုင်းအနာဘဏ္ဍာကဒီကနေ့သတင်းစာရှင်းလင်းမှုအတွင်းပြောဆိုထားပါတယ်
။ပါကစ္စတန်နဲ့ကက်ရှမီးယားကဆန္ဒပြသူရနေချီရောဟာကက်ရှမီးယားလက်နက်ကိုင်တွေကိုထောက်ခံတဲ့အနေနဲ့ရောကက်ရှမီးယားတို့နဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အနေနဲ့ပါကက်ရှမီးယားဒေးနှစ်ပတ်လည်နေ့အဖြစ်အစ္စလာမဘတ်မှာအင်္ဂါနေ့ကစုဝေးခဲ့ကြပါတယ်။ Conservative Jamal Islami Islamic နိုင်ငံရေးပါတီကရနေချီတဲ့ထောက်ခံသူတွေလည်းတာကိုထောက်ခံတဲ့အနေနဲ့ကရာချီမြို့မှာအင်္ဂါနေ့ကစုဝေးခဲ့ကြတာပါ။အိန္ဒိယအစိုးရထိန်းချုပ်မှုအောက်ကနေလွတ်လပ်ရဖို့ကြိုးပမ်းနေတယ်ဆိုတော့ကက်ရှမီးယားဒေသနဲ့စီလုံးညီညွတ်ကြောင်းပြတ်တာတဲ့အနေနဲ့ကက်ရှမီးယားဒေးအဖြစ်သတ်မှတ်ထားတဲ့ဖေဖော်ဝါရီလ9ရက်နေ့ရောက်တိုင်းကမ္ဘာတစ်ဝန်းကပါကစ္စတန်နဲ့ကက်ရှမီးယားတို့ဆင်နွှဲလေးရှိပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တို့ကတဝက်စီခွဲပြီးအုပ်ချုပ်နေတာဖြစ်ပေမဲ့အဲ့ဒီဒေသတစ်ခုလုံးကိုသူတို့ပိုင်အဖြစ်နှစ်ဖက်စလုံးကပြောဆိုနေတာဖြစ်ပါတယ
်။ဗုဒ္ဓဟူးနေ့ညနေပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေအမြန်ဆုံးပြင်ဆင်နိုင်ရေးအတွက်ပူပေါင်းကော်မတီတရက်ဖွဲ့စည်းရေးအရေးကြီးအဆိုကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ဒုတိယနိုင်ငံကကိုပူပေါင်းကော်မတီဥက္ကဋ္ဌဖြစ်တာဝန်ပေးပြီးလွှတ်တော်အတွင်းကနိုင်ငံရေးပါတီအသီးသီးနဲ့အတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်အရေးအတွက်အချိုးကျထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့လွှတ်တော်နိုင်ငံကကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ဖို့ပူပေါင်းကော်မတီဖွဲ့စည်းရေးဆိုင်ရာအရေးကြီးဆိုကိုအင်ကာနေကအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက်ဒီဆွေးနွေးချက်တွေကိုပြည်တော်စုလွှတ်တော်ဒုတိယနိုင်ငံကဦးထွန်းထွန်းဟင်ကပြန်လည်ရှင်းလင်းဆွေးနွေးပြီးမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ပြည်တော်စုလွှတ်တော်ဒုတိယနိုင်ငံကဦးထွန်းထွန်းဟင်ကအရေးကြီးဆိုကိုပြည်တော်စုလွှတ်တော်ဤဥပဒေ66နဲ့အညီတင်သွင်းခဲ့ခြင်းဖြစ်ကြောင်းရှင်းလင်းခဲ့ပြီးဒါဟာဥပဒေမူကြမ်းတစ်ခုရရှိရေးအတွက်ဆောင်ရွက်တာဖြစ်လို့ဖွဲ့စည်းပုံပြင်ဆင်ခြင်းဆိုင်ရာပုံမှန်တွေနဲ့လည်းညီဆွန်းခြင်းမရှိကြောင်းရှင်းလင်းပါတယ်
။ဒီအဆိုတင်သွင်းရခြင်းဤရည်ရွယ်ချက်ကိုကြည့်မည်ဆိုပါကရှေးကတွတ်တော်ကိုယ်စားလှယ်များထောက်ခံဆွေးနွေးတော်ခဲ့ကြသည့်အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အားလုံးပူးပေါင်းပါဝင်ပြီးတဘောတူညီမှုရရှိတဲ့ဥပဒေကြံတစ်ခုရရှိသည့်အထိအဆင့်ဆင့်ဆောင်ရွက်တဲ့ကိစ္စရပ်များကိုအစပြုနိုင်ရန်ရည်ရွယ်ပြီးတင်တွင်းတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဒါလို့ဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဖွဲ့စည်းပုံအခြေခံဥပဒေပုံမှန်433 434 435 436 3ညင်းပြည်တော်စုတွတ်တော်ဆိုင်ရာဤဥပဒေပုံမှန် 133 မှပုံမှန် 143 အထိပါပြဋ္ဌာန်းခြင်းများနဲ့သက်ဆိုင်ခြင်းမရှိသေးပါ
ဒီလိုရှင်းလင်းပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ414မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ6မဲနဲ့ပူးပေါင်းကော်မတီဖွဲ့စည်းရေးဆိုင်ရာအရေးကြီးအဆိုကိုအတည်ပြုလိုက်ပါတယ်။အဆိုကိုအတည်ပြုပြီးတဲ့နောက်မှာပြည်တော်စုလွတ်တော်ဒုတိယနိုင်ငံကဦးထွန်းထွန်းဟိန်ကိုဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ပြီးကော်မတီကိုဖွဲ့စည်းသွားမှာဖြစ်ကြောင်းပြည်တော်စုလွတ်တော်နိုင်ငံကဦးတီခွန်မြတ်ကလွတ်တော်ကိုတင်ပြခဲ့ပါတယ်။
အဆိုအတည်ဖြစ်တဲ့အတွက်ပြည်ထောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီတရက်ကိုပြည်သူ့လွတ်တော်နဲ့မျိုးသားလွတ်တော်တို့မှကိုယ်စားလှယ်ဥယျာဉ်တူညီမျှတစွာတင့်လျော်သောအရေးအတွက်ဖြင့်ဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ပါတယ်။အဆိုပါပူးပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်ပြည်ထောင်စုလွတ်တော်ဒုတိယနိုင်ငံကိုတာဝန်ပေးအပ်သွားမှာဖြစ်ပြီးလွတ်တော်အတွင်းရှိနိုင်ငံရေးပါတီအတီးတီးနဲ့သမတော်တာလွတ်တော်ကိုယ်စားလှယ်များအစုအဖွဲ့တို့မှကိုယ်စားလှယ်အရေးအတွက်အချိုးကျပါဝင်ဖွဲ့စည်းသွားမှာဖြစ်ပါတယ်
နိုင်ငံရေးပါတီအသီးသီးနဲ့တမရော်သာလွတ်တော်ကိုယ်စားလှယ်တွေကိုတင်းလျော်တဲ့အချိန်မှာဖိတ်ခေါ်ပြီးညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းနဲ့ဒီဆွေးနွေးပွဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေပါဝင်ရေးပူပေါင်းကော်မတီရဲ့တာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တက်တန်းတွေကိုလည်းသတ်မှတ်သွားမှာဖြစ်ကြောင်းဦးတီခွန်မြတ်ကပြောပါတယ် ပူပေါင်းကော်မတီဖွဲ့စည်းပြီးကော်မတီရဲ့လုပ်ပိုင်ခွင့်ကာဝန်နဲ့ရည်ရွယ်ချက်တွေပေါ်မှာမူတည်ပြီးစင်စါဆုံးဖြတ်ဖို့ရှိကြောင်းတမရော်သာလွှတ်တော်ကိုယ်စားလှယ်တွေဘက်ကအင်္ဂါနေ့ကပြောထားပါတယ်ဒီကနေ့လွှတ်တော်ခိတ္တရန်သားချိန်မှာတော့တမရော်အနေနဲ့ကော်မတီဖွဲ့စည်းရေးမှာပါဝင်ဆွေးနွေးဖို့ရှိကြောင်းတမရော်သာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ်ကော်မ
ကျွန်တော်ကကျွန်တော်ကောင်းဆောင်တွေတော်လည်းကောင်းကိုယ်စားလေးတွေတော့ပါမှာပေါ့ဒီကောင်ဒီကိုလုပ်ပြကြမလဲဘယ်လိုလုပ်ကြမလဲဆွေးနွေးဆောင်ရမှာပေါ့အရေးကြီးဆိုတင်သွင်းတဲ့ဇန်နဝါရီလ
၂၉ရက်နေ့ကတော့အဆိုကိုဆွေးနွေးရင်းနဲ့ပတ်သက်လို့တက်မတော်သာလွှတ်တော်ကိုယ်စားလှယ်တွေကပါဝင်မဲပေးတာရှိခဲ့ပေမဲ့ဒီကနေ့ကော်မတီဖွဲ့စည်းအဆိုကိုမဲခွဲအတည်ပြုရမှာတော့ကန့်ကွက်မဲပေးခဲ့ပါတယ်။ဟုတ်ပါရှင်များရှင်
2008ခုအခြေခံဥပဒေကိုပြင်ဆင်ရေးဥပပေါင်းကော်မတီရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါတယ်။စတင်ရေးဆွဲအတည်ပြုချိန်ကစလို့အငင်းပွားစရာတွေကြုံခဲ့ရ
ှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIWE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIWE ရဲ့အီးမေးလ်လိပ်စာ dummies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုင်းစီစဉ်ကပြုစုပါရရှင်။စနေနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။အခုဆက်ပြီးတော့ချင်းပြည်နယ်ပလဝစီလေးရှောင်200ကျော်ဘင်္ဂလားနယ်စပ်ဖက်မှာတောင်တင်နေတဲ့အကြောင်းသတင်းလွှာကိုနှားဆင်ရပါမယ်။ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာစီရေးပဋိပက္ခတွေကြောင့်ဒေသခံ200ကျော်အိုးအိမ်ဆုံးပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဖက်မှာစစ်ပီးတင်းရှောင်နေရပါတယ်။ဒါပြင်ပလဝနယ်ကြောက်တော်ကြားဒေသမှာတင်းရှောင်နေသူတွေလည်းရှိပါတယ်။နယ်စပ်ရောက်ဒုက္ခသည်တွေကိုအေးအေးအဖွဲ့ကအကူအညီပေးထားပြီးတခြားအကူအညီတွေမရသေးဘူးလို့လည်းဆိုပါတယ်။ဒါပြင်ကြောက်တော်ကစစ်ဆောင်တချို့ဟာမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့ဖန်ဆီးခံထားရပြီးစစ်ဆေးခံနေရပါတယ်။ဒီအခြေအနေတွေကို VOA တိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ပလဝမြို့နယ်တွင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားဖြစ်တဲ့စိုက်ပွဲတွေကြောင့်ပလဝမြို့နယ်ကင်းသလင်းနယ်ခမောင်းဝကျေးရွာကရခိုင်နယ်ခမီးမီတာစုဥယျာဉ်200ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်မှာထွက်ပြေးတင်းချောင်နေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဘင်ဒေတာအခြေစိုက်သတင်းထောက်ကိုမောင်အေးကအခုလိုပြောပါရစေ။
ဒီကုလနေတာကုလလည်းရှိတယ်ကျွန်တော်တို့တရားစီရင်ရေးရတဲ့ဉာဏ်နဲ့မြန်မာပြည်မှာဆက်ရလာပါတယ်ဒီရောဒီမီဒီယာမြို့သမီးများအနေနဲ့ကံမနရောမြန်မာကမောအခုနေရလာပါတယ်အခုတော့ဒီလိုလေးတွေကနေဒီလိုလေးပဲတော့စာဝယ်နေတဲ့ဖတ်သင်ထားတယ်ဒီမှာဆက်ကဒီရှင်နေဒီရှင်နေပုံစံတွေကလည်းတော်ပြီးပြီဆိုတော့တော်တော်အချင်းတွေ
ဘင်္ဂလားဒေ့ရှ်နယ်စပ်ရောက်အဲ့ဒီစစ်ရှောင်တွေရဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခန္တုကကအခုလိုပြောပါတယ်
ဒီလိုကိုကျွန်တော်တို့ရေကျန်းလာမှာပေါ့လေတောင်းမမကိုပြေးတာရှိတယ်ဘာမှမဆုံးကားတော့ဘင်္ဂလားဒေ့ရှ်စစ်ရှောင်ကိုစက်ကြောင်ရောက်လာပြီဆိုပြီးတော့လေကျွန်တော်ကြားတယ်ကြာနော်ဒါမဲ့ဟိုအေးကြတော့မပြောနိုင်ဘူး
ဇန်နဝါရီလကနေဖေဖော်ဝါရီလ၄ရက်နေ့တွင်တပ်မတော်နဲ့အေအေတို့တိုက်ပွဲကြောင့်ခမောင်းဝရွာ၊ကင်းသလင်းရွာ၊ခေါ်စာချောင်းရွာ၊ကူချောင်းပြားရွာပါဝင်ရွာခုနှစ်ရွာပျက်စီးသွားခဲ့တယ်လို့ပလဝမြို့နယ်ဒေသခံတွေကပြောပါရတယ်။အဲ့ဒီပလဝဒေသကရွာသားတွေဟာတပ်မတော်နဲ့အေအေတို့တိုက်ပွဲဖြစ်စဉ်တွင်စစ်နေကြီးတွေနဲ့ပြစ်ခတ်ခံရတဲ့ဘေးကိုကျောင်းလိုက်ပြီးတခြားဒေသကိုသိမ်းရှောင်သွားတဲ့သူတွေနေစဉ်ရှိနေစေလို့ပလဝမြို့နယ်ကဒုက္ခသည်ရေကူညီဆောင်ရွက်သူခိုင်ကျော်နိုင်ကပြောပါရတယ်။
မင်းညာကလည်းကဒီခမောင်းဝါရွာကိုတဝင်ကနေလည်းနေကြည့်နေသူတို့ထပ်ပြီးတော့ပြစ်တယ်ဒီခမောင်းဝါနဲ့ဒီကင်းတလင်းဖက်မှာပဲသူတို့ကချင်းအောင်ချင်းမနဲ့ဒီလည်းနေကြည့်နေပြစ်နေတယ်လို့ပြောရတယ်ပေါ့
ကျွန်တော်တို့ဒီကမှာတော့တရင်မှာတော့အိမ်ကောင်စုအနည်းဆုံး20ရာနေငါစုအထိပလဲဝအောက်ပိုင်းကိုတော့ဆင်းရနေကြတယ်ဆက်လေးတွေနဲ့ပေါ့ပလဲဝအောက်ပိုင်းတွေတိကျတော့ကြတယ်ပေါ့နော်ပင်မာတို့ဖြေကြီးတို့မာလာတို့အဲ့အထက်တွေမှာဆင်းပြီးတော့အမျိုးအစေ့ရှိတဲ့နေရာတွေမှာပဲနေထိုင်နေကြတယ်ပလဲဝမြို့နယ်တွင်စစ်ရေးတင်းမှနေမှုကြောင့်ဒီကမ်းပြင်းနဲ့ကြောက်တော်မြို့ကိုသိမ်းရှောင်လာတဲ့ရှင်လ Yuazari bin Drugu Lakan Tara ancient Ugule, Tamrogani, the Yulubi, the Yaswe Taraba, Akulu Pansi, the Yaswe Yara Chin in a Pazabi, Tamro Trim and Janjae Puat Weber Dream, Pumujo Somintonga, Vu Ego Kulu Piaware.
Sebe Tensham would be a Tati Lada Trimlene, the Bidding on the Amari in Anguli by the Pavo, Blue and Fatina.
ပြန်ပြီးရှင်းလိုက်တဲ့အခါမှာကျွန်တော်တို့သင်ချတဲ့အဆက်အသွယ်လုပ်နေတဲ့သူတွေစစ်စစ်မခံနိုင်တော့ခပ်ပြီးအမှသင်ချရတဲ့တရားစွဲရဖြစ်ပါတယ်အခုတော့တရားစွဲတာတော့မဟုတ်ဗျလက်ရှိဒရုဒရီကိုစစ်တွေရဲတပ်ဖွဲ့ကနေခုံရုံးဖို့စစ်စင်းနေစေဖြစ်ပြီးသူခင်မရဒီဘူးလို့အမှုလာရှိနေဦးလှဆောင်ကပြောပါတယ်ကျွန်တော်ကအဲ့ဒီပါစီတန်ရတဲ့ဒီတဲ့ပေါ်ပြီးတော့စစ်တွေရဲအခါမှာတော်ပြ ဒီကတော့ဒီကြောရဲ့ပုံစံလေးကနေမှာတရားကြီးကြီးရဲ့ရှင်းနေရဲ့အမှုလာရေးတွေကိုရေးတိုးတိုးရှိတယ်ပြန်တဲ့ဒီမှာသူသမီးရှိတယ်ဆိုပြီးကျွန်တော်ကဥပဒေပုံမှန်နဲ့ကိုပြောထောက်ပြရတယ်ပေါ့နော်ဒါပေမဲ့သူကဘုလိုလိုဆိုတော့ကျွန်တော်ပြင်းပြင်းနဲ့ပြင်းနိုင်ပြီးဆိုပြီးတော့ပြန်ပြောတယ်ဒီကတော့ဒီကြောရဲ့ပြောလိုက်တယ်ပေါ့နော်အဲ့ပြင်းပြင်းနဲ့ပြင်းနေတယ်လို့ပြောပါခင်ဗျာ ကျောင်းတော်ဘက်ကိုတင်းချောင်လာခဲ့ရတာကအဲ့ဒီရွာသားတွေဖန်စီခံခဲ့ရတာပါဒီခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောင်ဝမ်မြို့နယ်တွင်မှာတမတော်နဲ့အီအီတို့ကြားစစ်ရေးပြိပခပြင်းထန်နေစေဖြစ်ပြီးစစ်ဆောင်ထွက်ပြေးတဲ့ဒေသခံရေးသွဲပုံများလာနေတယ်လို့လုံခြုံရေးရဆိုတဲ့စစ်ဆေးမှုတွေကလည်းပုံမူတင်းချလာနေပါတယ်ခင်ဗျာ
နိုင်ငံဝင်သတင်းပေးပို့ထားရပါရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်သမ္မတထရမ့်ကဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုမနေ့အင်္ဂါနေ့ညကပြောဆိုရမှာပါတီကြီးနှစ်ရက်ပူးပေါင်းဆောင်ရွက်ရေးနဲ့စီးလုံးညီညွတ်ကြရေးတိုက်တွန်းတာအပါအဝင်သူ့ရဲ့အစီအစဉ်တွေကိုထည့်သွင်းပြောဆိုသွားပါတယ်ဒါပေမဲ့ပါတီစ
ကပြောပြပေးပါရှင်
။ Madam Speaker, the President of the United States.
ဒါမှမဟုတ် Trump ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတောက်ကဆဖြစ်ခဲ့တာကြောင့်ထွတ်တော်ရဲ့အစီအလာဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌရဲ့မိတ်ဆက်ပေးတာကိုမဆောင်တော့ဘဲနဲ့နိုင်ငံတော်အခြေပြမင်းကွန်းကိုတံပီးပြောလိုက်ပါတယ
်။ We must reject the politics of revenge.
နိုင်ငံရေးရလက်စားချီတာတွေဒေါ်လာအခဏာတွေနဲ့မတရားနိုင်ကျင့်တာတွေကိုကျွန်တော်လက်မခံဘဲမဖြစ်မနေပယ်ချကြရပါလိမ့်မယ
်။တမရထရမ်ကသူ့ရဲ့ထုံးစံအတိုင်းရှေ့လျားလာတဲ့သူ့ရဲ့အောင်မြင်မှုတွေကိုကြွားလုံးထုတ်နေပါတယ်
။ There's nothing anywhere in the world that can compete.
ဘာမှအမေရိကကိုပြန်နေတဲ့နိုင်ငံဘယ်နေရာမှာမှမရှိပါဘူး
။ဒါပေမဲ့ဒီမိုကရက်တီကသူ့တောင်းဆိုနေတဲ့တိုင်းကာရေးရန်ပုံငွေမပေးဘဲဆက်လက်တင်းခံနေကြတဲ့အတွက်ဒီမိုကရက်တီအလေးထားတဲ့လူဝင်မှုကြီးကြပ်ရေးကိစ္စဟာသူ့အတွက်ရှေ့ဆုံးကနေမကြခင်ပြဿနာတက်လာနိုင်ပါတယ်
။ In the past, most of the people in this room voted for a wall.
အရင်တော့ဒီကမ္ဘာထဲမှာရှိတဲ့လူအများစုကတိုင်းကာရေးမဲပေးထောက်ခံခဲ့ကြပြီမဲ့တကယ်အခိုင်အမာတိုင်းကိုဘယ်တော့မှမဆောက်ဖြစ်ခဲ့ပါဘူး။ကျွန်တော်ဆောက်ဖြစ်အောင်ဆောက်သွားမှာပါ။
ဒီတိုင်းကာရီပြည်လဲမှုမရခဲ့တာကြောင့်အစိုးရယုံတွေ35ရက်ကြာပိတ်ခဲ့ရပါတယ်တကယ်လို့သာဖေဖော်ဝါရီလ15ရက်နေ့အထိညှိနှိုင်းလို့မရခဲ့ဘူးဆိုရင်နောက်ထပ်အစိုးရယုံတွေထပ်ပိတ်ဖို့အလားအလာရှိနေပါတယ်သမ္မတထရမ့်ရဲ့မိန့်ခွန်းနဲ့ပတ်သက်လို့ George Washington တက္ကသိုလ်ကသူ့တေးသည့် Todd L. Bell ကအခုလိုပြောပါတယ
် He didn't give the Democrats anything that they wanted to hear he didn't make any offerings.
သူကဒီမိုကရက်တီကြားကျင်တဲ့စကားတစ်လုံးမှပြောမသွားပါဘူး။သူဘာတစ်ခုမှလည်းကန့်လန့်တာမရှိပါဘူး။အပေးယူအလျှော့တင်လဲသူအဆူပြူတာမရှိပါဘူး။အပြေတစ်ခုထွက်လာအောင်ဘယ်သူကမှရည်ရွယ်ပြီးတော့ပြောတာလည်းမတွေ့ရပါဘူး။
Democrat Party ရဲ့ အမျိုးသမီး လွှတ်တော် အမှတ်တွေ ကတော့ အမျိုးသမီးတွေ မဲပေး ပိုင်ခွင့် လှုပ်ရှားမှု အထိမ်းအမှတ်ဖြင့် အဖြူရောင်ဝတ်ဆင် အင်အား ပြခဲ့ကြပါတယ် တမရာ Trump က အမျိုးသမီးတွေ မဲပေးခွင့် ရရှိခဲ့ပြီး 100 ကျော်အကြာမှာ လွှတ်တော်ထဲမှာ အမျိုးသမီးဦးရေ စံချိန်တင်အောင် တိုးလာတာကို အတိအမှတ်ပြုတာနဲ့ သဘောထားကွဲလွဲမှုတွေ အဆုံးသတ်ဖို့ ကန့်လန့်ခဲ့တဲ့ စကားက လွဲလို့ Democrat အမျိုးသမီး အမှတ်တွေ က တမရာ Trump ရဲ့ မိန့်ခွန်းကို လက်ခုပ် မတီးခဲ့ကြပါဘူး American နိုင်ငံသားရဲ့မူဝါဒနဲ့ပတ်သက်လို့တော့ Venezuela နိုင်ငံအစိုးရအပြောင်းအလဲထောက်ခံခဲ့တာ တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာ Russia နဲ့ nuclear စာချုပ်ကနေနှုတ်ထွက်ဖြစ်တာ မြောက်ကိုရီးယား နဲ့တင်းမာမှုညှော်ပန်းအောင်လုပ်နေတာ Iran ကိုဆက်ပြီးဖိအားပေးနေတာ စတာတွေအပါအဝင် ကမ္ဘာတဝန်သူ့ရဲ့အောင်မြင်မှုတွေရဲ့လို့သဘောထားပြီး အလေးအနက်ပြောဆိုလိုက်ပါတယ် Party Genius လုံရဲ့အစီအစဉ်လေးဖြစ်တဲ့ အခြေခံအဆောက်အအုံဖွင့်ပြရေး လစာအပြည့်နဲ့မိသားစုခွင့်ခံစားနိုင်ရေး ဈေးသက်သာတဲ့ကျန်းမာရေးပြည့်စုံ ဆောင်ရှောက်မှု HIV virus ပပျောက်ရေးနဲ့ ကလေးသူငယ်ကင်ဆာရောဂါ ကာကွယ်ရေးအပါအဝင် အစီအစဉ်တွေကို သမ္မတ Trump ကအကြံဉာဏ်ချပြလိုက်ပါတယ် ဒါပေမဲ့ တက်တန်းရင်တရေသားဖြတ်ချခွင့်ပိတ်ပင်တဲ့ဥပဒေကြမ်းအပါအဝင် 2016 ခုနှစ်ရွေးကောက်ပွဲမှာ သူ့ရဲ့နည်းဆွယ်စည်းရုံးရေးနဲ့ Russia ပါဝင်ပတ်သက်မှုရှိကောင်းရှိနိုင်တဲ့ဆိုတဲ့စုံစမ်းစစ်ဆေးရေးနဲ့ပတ်သက်လို့တော့သမ္မတ Trump ကပြစ်တင်ရှုတ်ချလိုက်ပါတယ်
If there is going to be peace and legislation
ဒီကလေးတို့ငြိမ်းချမ်းတဲ့ဥပဒေပြုမယ်ဆိုရင်စစ်ပွဲတွေနဲ့စုံစမ်းစစ်ဆေးတာတွေမလိုပါဘူးဗျာ
ပြည်ရဲ့ နိုဝင်ဘာလ ရွေးကောက်ပွဲမှာ ဂျော်ဂျီယာ ပြည်နယ် အုပ်ချုပ်ရေးမှုဝင်ရောက်ရွေးခံပြီး တည်တည်လေး ကတ်ရှုံးခဲ့တဲ့ Democrat Party က Stacey Abrams က Democratic Party ကိုစားပြုပြီး သမ္မတ မိန့်ခွန်းကို တုံ့ပြန်ရမှာ မဲပေးခွင့်ရရှိရေးကို မိမောင်းထိုးပြလိုက်ပါတယ်
We must reject the cynicism that says allowing everyone
မဲပေးခွင့်ရှိသူတိုင်းမဲပေးလို့မရအောင်တမင်ပိတ်ပင်ထားတာတွေနဲ့အာဏာဆုပ်ကိုင်ပြီးမဲရေတွက်တာတွေစတဲ့ကောက်ချစ်တဲ့ဝါဒကိုကျမတို့လက်ခံလို့မဖြစ်ပါဘူး
ဒီ ခန်းနာမှာ ထူးခြားတဲ့အခိုက်အတန့်တစ်ခုကတော့ လွှတ်တော်အမတ်တွေက Happy Birthday ဝင်းနေစုတောင်းတခြင်းကိုတန်ပြန်တီးဆိုကြလိုက်တာပဲဖြစ်ပါတယ် တမရဖိတ်ကြားထားတဲ့ဧည့်သည်တွေကတယောက်ဖြစ်တဲ့ဂျူးလူမျိုးဂျူဒါဆမက်ရဲ့ 82 နှစ်မြောက်ငွေးနေ့ကိုဂုဏ်ပြုကြတာဖြစ်ပါတယ် သူဟာ Pennsylvania ပြည်နယ် Pittsburgh မြို့ကဂျူးဖျားကြောင်းကိုတနတ်သမားတိုက်ခိုက်တုန်းကအသက်ဘေးလွတ်မြောက်ခဲ့သူဖြစ်ပါတယ်ရှင်
Talking so in ပြော ပြပေးခဲ့တာပါ ဒီကနေ့ ညနေပိုင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင် VOA ကအခုထုတ်လွှင့်နေတဲ့ Radio Dial အစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနှာစင်နိုင်ပါတယ်ရှင် အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာ သတင်းချင်းချင်းကိုကိုအောင်လွင်ဦးကပြောပြပေးပါရှင်
အမေရိကန်တောင်ပိုင်းနယ်စပ်မှာတတိုင်းကာမဲအစီအစဉ်အတွက်သမ္မတတော်နဲ့ထရန့်ကနိုင်ငံတော်ခြေပြမိန့်ခွန်းမှာထပ်မံတိုက်တွန်းပြောဆိုလိုပါတယ်တတိုင်းကာမဲကုန်ကျစရိတ်အတွက်သဘောတူညီမှုမရနိုင်တာကြောင့်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်းအောင်ရပ်ဆိုင်းရဖို့ရပ်ပိုင်းလောက်သာကြံရတာကိုလည်းသမ္မတကသတိပေးထားတာပါအစီအစဉ်မှာမဟာဗျူဟာချက်ကြတမိတတိုင်းကာမဲကြောင့်သမ္မတကဂရိပြူပ ဖွဲ့တွေနှစ်ပေါင်းများစွာတက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးအမေရိကန်ဆူရကအချိန်မီမူဝါဒချမဆောင်ရွက်ခရင်မရှောင်သာမလွဲသာကြုံရမယ်မယ်လို့သမ္မတကပြောနေတဲ့ပြည်ခတ်တွေကိုဟန်တန်းနိုင်ရေးကိစ္စတွေကိုပြောဆိုခဲ့ပါတယ်။နောက်ကနေ့ယူရိုနိုင်ငံကစစ်ပွဲတွေမှာအကြီးအကျယ်ကုန်ကြခံတုံးဆွဲနေရတာ2000ခုနှစ်ကစလို့အမေရိကန်တပ်ဖွဲ့ရဲ့9000နီးပါးတင်ဆုံနေရတာတွေကိုလည်းသမ္မတထရန့်ကအလေးထားပြောကြားသွားတာပါ။ဒီချိန်မှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဒုတိယကျင်းဖြစ်ပြီးနိုင်ငံမှာဒီလကုံတွေ့ဆုံမဲ့ကြောင့်သမ္မတထရန့်ကမနေ့ကပြောတဲ့နိုင်ငံတော်ခြေပြမင်ကုန်းမှာထည့်သွင်းပြောဆိုသွားပါတယ်။ဖေဖော်ဝါရီလ29ရက်နေ့ထည့်သွင်းတွေ့ဆုံမဲ့ကြောင့်မနေ့ကပဲကြေညာခဲ့တာဖြစ်ပါတယ်။လက်နက်ကံပြုတ်ခတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပေါ်မြန်မာဆွေရောက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်ပြည်နယ်တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မင်းနောက်မိုင်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမ်မကြီးကိုစစ်ခေါ်ပြောဆိုခဲ့တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနတာဝန်ရှိသူတူကူကပီ AFP သတင်းကဒီကနေ့ပဲဖော်ပြခဲ့တာဖြစ်ပါတယ်
။ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်သတင်းကျဉ်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 7 Jeju ကနေတိုက်ထုတ်လွှင့်ပေးမဲ့ VOA နေစဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.